ကိုလံဗီးယားနိုင်ငံမှာအစိုးရနဲ့ထောက်ရငြိမ်းချမ်းရေးရယူမဲ့အစီအစဉ်တစ်စိတ်တစ်ပိုင်းအဖြစ်အပိသာအပြစ်ခတ်ရက်ဆဲဖို့ FARC သဘုံတက်ဖွဲ့ကအမိန့်ထုတ်လိုက်တဲ့အတွက်ကမ္ဘာပေါ်မှာတက်တန်းကြဆုံးလက်နက်ကင်ပြိပခါရီတက်ကတခုအပါအဝင်ဖြစ်တဲ့ကိုလံဗီးယားပြည်တွင်းစစ်အဆုံးသတ်သွားပါပြီ။ပြန်လည်ရင်ကြားစေဖို့ရှင်းလင်းပြတ်သားတဲ့ရင်မှန်းချက်ရှိတယ်ဆိုတာကိုပြသလိုတဲ့အကြောင်းစစ်သားတွေ၊မရိန်းတက်ဖွဲ့ဝင်တွေ၊လေတက်ကပိုင်လော့တွေ၊ရဲလုံခြုံရေးနဲ့ထောက်လှမ်းရေးအဖွဲ့အစည်းတွေအားလုံးကိုအသိပေးလိုပါတယ်။ရန်လုံမုံတိမှုတွေကိုအတိတ်မှာချန်ခဲ့ကြဖို့နဲ့စစ်ပွဲမှာတေဆုံးရတာတွေထိခိုက်နာကျင်ရတာတွေအတွက်ဝမ်းနည်းတတဖြစ်ရတဲ့အကြောင်းတွေကို FARC သဘုံကောင်းဆောင်ရိုဒရီဂျိုလာဒိုနိုခေါ်တင်မိုချန်ကိုကပြောဆိုခဲ့ပါတယ်။ငြိမ်းချမ်းရေးအတွက်နှစ်ဖက်တို့ကျူးပါနိုင်ငံဟာဘာနာမှာ၄နှစ်ကြာစဉ်းစားညှိနှိုင်းခဲ့ကြပြီးပြီးခဲ့တဲ့သတင်းပတ်မှာငြိမ်းချမ်းရေးသဘောတူညီချက်ရရှိခဲ့ပြီးနောက်မတ်စ်ဝါဒီသဘုံအနေနဲ့ကိုလံဘီယာအစိုးရအဆက်ဆက်ရဲ့52နှစ်ကြာတိုက်ပွဲတွေကိုအဆုံးသတ်လိုက်တာဖြစ်ပါတယ်။ကိုလံဗီးယားစစ်တပ်အနေနဲ့လည်းသဘုံတွေကိုတိုက်ခိုက်နေတာတွေကိုတင်းနှင်းလာနေကဆလို့အဆုံးသတ်မယ်လို့ကိုလံဗီးယားသမ္မတယွန်းမန်နျူအယ်ဆန်တိုစ်ကပြောပါတယ်။ငြိမ်းချမ်းရေးသဘောတူညီချက်ရဲ့ကံကြမ္မာကတော့မဲဆန္ဒရှင်တွေရဲ့ဆန္ဒသဘောထားပေါ်မှာမူတည်နေပါတယ်။အစိုးရနဲ့ FARC သဘုံတို့ကြားသဘောတူညီချက်ကိုလာမယ့်အောက်တိုဘာ2ရက်နေ့လူမှုဆန္ဒသဘောထားနဲ့အတည်ပြုရအောင်မှာဖြစ်ပါတယ်ရှင်။